ဒီတပတ်ထက်မြန်မာနိုင်ငံကိုလာရောက်မဲ့တရုတ်ထိပ်တန်းတန်တမာရဲ့ခီးစင်မှာဒေတာတွင်းနဲ့နိုင်ငံတကာရေးရာတွေအဓိကလွှမ်းမိုးနေနိုင်တယ်လို့တရုတ်မြန်မာအရေးလေးလာသူတွေကခံမှန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။တရုတ်ကွန်မြူနစ်ပါတီဘိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်လည်းဖြစ်ပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌလည်းဖြစ်တဲ့ရန်ဂျေးဂျီဟာနိုင်ငံတကာခီးစင်တစိ့တစ်ပိုင်းအဖြစ်ဒီတပတ်ထဲမှာမြန်မာနိုင်ငံကိုလည်းရောက်ရှိလာမှာဖြစ်ကြောင်းမြန်မာနိုင်ငံအခြေစိုက်တရုတ်တန်ရုံးကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောပြန်ဖြစ်ပွားနေတယ်လို့ရွေးကောက်ပွဲကျင်းပဖို့လာပိုင်းလောက်သာလိုတဲ့အချိန်မှာလာရောက်မဲ့တရုတ်ထိပ်တန်းတန်တမာရဲ့ခီးစင်မှာတော့ကပ်ဘေးပြန်လည်ထူထောင်ရေးနဲ့ဒေတာရင်းကိစ္စတွေအဓိကအာရုံစိုက်ဆွေးနွေးနိုင်ခြေရှိရလို့တရုတ်နိုင်ငံအခြေစိုက်နိုင်ငံရေးတုံးသက်သူဒေါက်တာလှကျော်စောကအခုလိုပြောပါတယ
်တရုတ်ပြည်ကအခု COVID-19 ကရောဂါအတော့အဲစီးပွားရေးလုပ်ငန်းတွေကိုပြန်ပြီးတော့လဲလဲလို့ဆိုရည်ရွယ်နေတာပါအဲဒီချက်ကတော့ဟိုအခုတရုတ်နဲ့ဟိုအမေရိကန်နဲ့ဆက်ဆံရေးအကြီးကြီးပြဿနာရှိတယ်ဟုတ်ကဲ့ဒီကိစ္စတောင်တရုတ်ပင်လယ်တွင်းကပြဿနာတွေလည်းရှိတယ်
ကယောဂါကူးစက်မှုနဲ့ကျုံနေရချင်းဒေတာတွင်းမှာအစင်းမြင့်တန်တမန်တွေမြန်မာနိုင်ငံကိုလာရောက်တာဒါဟာဒုတိယအကြိမ်မှာပြီးခဲ့တဲ့သတင်းပတ်မှာလဲဂျပန်နိုင်ငံဂျာယေးဝန်ကြီးတိုရှီမစ်ဆုမိုတေဂျီမြန်မာနိုင်ငံကိုလာရောက်ခဲ့ပါတယ်ရန်ကုန်မြို့အခြေစိုက်နိုင်ငံရေးတုံးသက်သူဦးမောင်မောင်ဆိုကတော့ရန်ကြီးချီရဲ့ခီးစင်ဟာဂျပန်နိုင်ငံဂျာယေးဝန်ကြီးရဲ့ခီးစင်နဲ့ဆက်ဆက်နိုင်ကြောင်းတုံးသက်ပါတယ်
ဂျပန်နိုင်ငံဝင်ကြီးလာသွားတဲ့အပေါ်မှာတရုတ်ဘက်ကလည်းတခုပြန်တုံ့ပြန်တယ်လို့ပဲကျွန်တော်ယူဆတာပေါ့ဂျပန်နဲ့အမေရိကန်ကဘယ်လန့်ပြန်လုပ်ဖို့စဉ်းစားနေတူတယ်။ဟုတ်ဆိုတောင်တုပ်ပင်လယ်မှာအတော်တင်းမာနေကြတာပေါ့။တရုတ်ဘူးပြောမှဆိုလို့ရှိရင်လည်းဒီအိန္ဒိယသမုတ်တရားလမ်းကြောင်းဖောက်ဖို့အတွက်ဆိုလို့ရှိရင်ဗမာကတော်တော်အရေးပါတာပေါ့။ဘာလို့ဆိုတော့အမေရိကန်နဲ့အိန္ဒိယပူးတွဲလက်ကျင့်ဘာညာလှုပ်ထားတဲ့ခါကျတော့အဲ့ဒါကိုဆင်လောက်တဲ့အင်အားသူ့မှာမရှိဘူး။သူ့ရှိတဲ့အင်အားကတောင်တုပ်ပင်လယ်မှာပဲသုံးလို့ရအောင်မဲ့အင်အားပဲရှိသေးတယ်ပေါ့။အိန္ဒိယသမုဒ္ဒရာထွက်ပေါက်မှာဗမာဟိုသူကအခိုင်အမာခြေကိုလိုချင်တာပဲ
အမေရိကန်နဲ့တန်တမာရေးကုံတွယ်ရေးအရာကျင်းမာမှုကြုံနေရတယ်လို့ဒေတာတွင်းနိုင်ငံတချို့နဲ့လည်းတောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအတွက်အခြေအတင်ဖြစ်နေခြင်းမှာတရုတ်ထိပ်တန်းတန်တမာဟာမြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုလာရောက်မှာပါနိုင်ငံရေးလေးလာတုံသက်သူဒေါက်တာလှကျော်စောကတော့တရုတ်နိုင်ငံဟာအာဆီယံ၁၀နိုင်ငံနဲ့တရုတ်ဂျပန်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်တဲ့အာရှပစိဖိတ်ဒေသလွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်အကောင့်ထဲပေါ်ဖို့နဲ့တောင်တရုတ်ပင်လယ်မှာ Code of Conduct ကိုလိုက်နာရမယ့်စည်းမျဉ်းတွေလက်မှတ်ရေးထိုးဖို့ကိစ္စလည်းပါဝင်နိုင်ပွဲရှိတယ်လို့တုံသက်ပါတယ်။အဲ
့ဒီနှစ်ခုလုံးနဲ့ပတ်သက်ပြီးတော့ရန်ကျက်ချီရတော့နိုင်ငံတော်ကောင်စီဝင်လည်းဖြစ်တယ်အရင်တော့နိုင်ငံသားရေးဝင်လည်းဖြစ်တယ်သူကတို့တိုင်းပြည်ကိုဆွဲလှည့်ပြီးတော့နိုင်ငံရဲ့ခွင့်အရေးကိုရှင်းပြနေတာရှိတယ်။အဲ့တော့ဒီစာချုပ်တွေမချုပ်ခင်အဲအာရှနိုင်ငံမျိုးဆွဲပြီးတော့ရှင်းပြနေတယ်ရတယ်။အဲ့ဒီအတွက်လာအောင်ရှိပါတယ
်။ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားတန်တမာရေးတင်းမာမှုတွေဟာမကြာသေးခင်ကစလို့မြန်မာနိုင်ငံအပါအဝင်ဒေတာတွင်းနိုင်ငံတွေကိုပါရိုက်ခတ်လာနေတာပါ။ပြီးခဲ့တဲ့ဇူလိုင်လအတွင်းကလည်းမြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံယာယီတာဝန်ခံကတရုတ်နိုင်ငံရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့မူဝါဒကိုဝေဖန်တဲ့စောင်းပါးတစ်စောင်ရေးသားခဲ့တဲ့အတွက်တရုတ်နိုင်ငံဘက်ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ဘူးပါတဲ့ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်